အမေရိကန်နိုင်ငံရဲ့ဌာနကထုတ်ပြန်လိုက်တဲ့မြန်မာပြည်လူ့အခွင့်အရေးအစည်းအဝေးမှာမြန်မာပြည်ရဲ့ဗက်ကရီအခြေအနေတွေထင်ဟပ်နေတာကိုမြင်ရတယ်လို့88မျိုးဆက်ကျောင်းသားခေါင်းဆောင်ကိုကိုကြီးက VOA ကိုပြောပါတယ
်ဒီနိုင်ငံအစိုးရအနေနဲ့ကိုကိုတိုင်လက်မှတ်ရေးထိုးထားတဲ့လူ့အခွင့်အရေးကြီးညာစာတမ်းကိုပြည်သူတွေကိုအသိပေးခြင်းပညာပေးခြင်းလုံးဝမရှိတာကို၌ကဒါကျွန်တော်တို့နိုင်ငံရဲ့လူ့အခွင့်အရေးအခြေအနေကိုထင်ဟပ်နေတယ်လို့ကျွန်တော်တို့ပြောလို့ရပါတယ်အလို့သမားတမကတွေဖွဲ့စည်းခွင့်မရှိတာအလို့သမားတွေရဲ့အခွင့်အရေးတွေအမှတ်ခံချက်မရှိတာကျွန်တော်တို့အမျိုးသမီးတွေဆိုလည်းအမျိုးသမီးတွေအခွင့်အရေးနဲ့ပတ်သက်လို့ကလေးတငယ်တွေဆိုလည်းကလေးတငယ်အခွင့်အရေးနဲ့ပတ်သက်လို့စတဲ့ကန္တာအသီးသီးမှာထူးထူးခြားခြားကိုချိုးပေါက်ခံရတာတွေတိုင်းရင်းသားနယ်မြေဒေသတွေမှာမမြင်ကွယ်ရအရက်တွေမှာပို့ပြီးတော့စူးစူးဝါချိုးပေါက်ခံရတာတွေကိုနိုင်ငံတကာမိသားစုကနေပြီးတော့အလေးနဲ့ထားဖို့လိုတယ်လို့ကျွန်တော်တိုက်တွန်းချင်ပါတယ်မြန်မာနိုင်ငံရဲ့ပြည်တွင်းလူ့ခွင့်ရေးအခြေအနေဆိုတာနဲ့ဆက်ဆက်ပြီးတော့ကျွန်တော်တို့ဖော်ပြရမယ်ဆိုလို့ရှိရင်နိုင်ငံတွင်းမှာလူ့ခွင့်ရေးချိုးဖောက်မှုအခြေအနေတွေကြောင့်ရောစောက်ဝနေရေးအခက်အခဲတွေကြောင့်ပါပြည်ပကိုထွက်ပြီးတော့တရားမဝင်အလုပ်လုပ်နေရတဲ့အခြေအတွက်ဟာဘယ်တော့မှမနဲ့မတူအောင်ကျွန်တော်တဟုန်တို့တိုးမြင်လာတာတွေ့ရပါတယ်ကျွန်တော်တို့ဟိုတုန်းကဆိုရင်တတ်နိုင်တဲ့အတိုင်းဝင်းလောက်ကပဲအပြင်ကိုထွက်ကြတာအလုပ်လုပ်ကြတာဖြစ်ပေမဲ့အခုတော့ကျေးလက်ဒေသမှာရွာလုံးကျွတ်ဂျူရီးယားနယ်စပ်ထွက်တာတွေတရုတ်ထွက်တာတွေမလေးရှားစင်ကာပူစသဖြင့်ထွက်တာတွေပြည်ပမှာသွားပြီးတရားမဝင်အလုပ်လုပ်နေကြတာတွေကိုကြည့်လို့ရှိရင်ကျွန်တော်တို့နိုင်ငံတွင်းမှာရှိတဲ့စားဝတ်နေရေးအခြေအနေနဲ့လူ့ခွင့်ရေးအခြေအနေတွေကိုဒါဟာထင်ဟပြတာနေတဲ့တရားတိုင်တွေပဲလို့ပြောလို့ရပါတယ်အဲ့တော့မြန်မာနိုင်ငံမှာလူ့ခွင့်ရေးချိုးဖောက်မှုရှိနေတာတွေကိုလုံခြုံရေးကောင်စီမှာပဲဖြစ်ဖြစ်ဒါနိုင်ငံအားလုံးကလက်ခံထားကြပြီးဖြစ်ပါတယ်။ပပျောက်သွားအောင်ဘယ်လိုအရေးယူဆောင်ရွက်ကြမလဲဆိုတာကိုဒါနိုင်ငံတကာကနေပြီးတော့တညတညွတ်သေးသုံးပြနိုင်မဲ့နည်းလမ်းတွေကျွန်တော်ရှာဖွေဖို့ပဲလိုတယ်လို့မြင်ပါတယ်
။ဟောင်ကောင်အခြေစိုက်အာရှလူ့ခွင့်ရေးကော်မရှင်ရဲ့မြန်မာနိုင်ငံဆိုင်ရာဥပဒေအကြံပေးသူဦးမင်းလွင်ဦးကလည်းအမေရိကန်နိုင်ငံရဲ့ဌာနအစီရင်ခံစာကဖော်ပြချက်တွေနဲ့သူတို့ရရှိထားတဲ့အခြေအနေတွေကိုင်းကြီးနေတယ်လို့ပြောပါတယ
်မြန်မာပြည်တွင်းမှာမတရားဖန်ဆီးထိန်းသိမ်းခြင်းခံရတဲ့ကိစ္စတွေမတရားဖန်ဆီးထိန်းသိမ်းခြင်းခံရစဉ်အတွင်းမှာပဲအသက်ပြေဆုံးသွားတဲ့ကိစ္စရတဲ့နဲ့ပတ်သက်လို့ကိုသက်နိုင်ဦးဝေဖြူအောင်တို့မညူကြည်တို့ဆော့စတန်ဖို့တို့ကအစပေါ်လေဝရမ်းမပါပဲဖန်ဆီးတဲ့ကိစ္စတွေပြည်ရေးဝန်ကြီးဌာနရဲ့ခွင့်ပြုချက်ရမှာဖန်ဆီးရေးယူနိုင်တယ်ဆိုတဲ့ကိစ္စရတဲ့မှာတော့မှသူတို့ကလူကိုဥဆုံးဖန်ဆီးတယ်ပြီးတော့မှဒီပြည်ရေးဌာနရဲ့ခွင့်ပြုချက်ကိုယူရဲဥပဒေကိုပြောင်းပြန်လုပ်ပြီးဆောင်ရွက်နေတယ်ဆိုတဲ့ကိစ္စတည်းကိုသိတာအောင်ကျွန်တော်တို့ကုလသမဂ္ဂလက်အောက်ခံအဖွဲ့အစည်းနိုင်ငံတကာအဖွဲ့အစည်းနဲ့အစိုးရအသီးသီးကိုကျွန်တော်တို့သိတာပြီးဖို့ပြပို့ပါလေဒီကျွန်တော်တို့အမေရိကန်နိုင်ငံသားဝန်ကြီးဌာနကနေထုတ်ပြန်တဲ့လူ့ခွင့်ပေါ်မှာသုံးသပ်ချက်တွေအရလဲကျွန်တော်တို့မြန်မာပြည်အတွင်းမှာလက်ရှိဖြစ်ပေါ်နေတဲ့တရားဥပဒေစနစ်ကိုခြေရင်းစားစားထောက်ပြထားတယ်ဆိုတာကိုကျွန်တော်တို့တွေ့ရှိရပါတယ
်ဝါရှင်တန် DC အခြေဆိုင်အမေရိကန်ပြည်ထောင်စုမြန်မာအရေးလှုပ်ရှားမှုအဖွဲ့ကစီယုံလှုံ့ဆော်သူတဦးဖြစ်တဲ့ဂျနီဖာကွစ်လီကလည်းမြန်မာပြည်ရဲ့လူ့ခွင့်ရေးအခြေအနေတိုးတက်လာအောင်သူတို့ဆက်လက်ဆောင်ရွက်နေတယ်လို့ပြောပါတယ
်။ Well, we continue to advocate here in the United States with working with State Department and advocating the United States Congress and then other governments.
ကျွန်တော်တို့အမေရိကန်နိုင်ငံသားရဲ့ဌာနနဲ့ပူးပေါင်းဆောင်ရွက်နေတာရှိတယ်လို့မျိုးအမေရိကန်လွှတ်တော်မှလည်းမြန်မာပြည်အကြောင်းဆက်လက်ပြောဆိုစီယုံနေပါတယ်။အာဆီယံနဲ့ EU လိုမျိုးတခြားနိုင်ငံအဖွဲ့အစည်းတွေနဲ့လည်းဆက်သွယ်ကြိုးပမ်းနေပါတယ်
။အမေရိကန်နိုင်ငံရဲ့ဌာနကမတ်လ6ရက်နေ့စွဲနဲ့ထုတ်ပြန်လိုက်တဲ့မြန်မာပြည်လူ့အခွင့်အရေးအစီရင်ခံစာနဲ့ပတ်သက်ပြီးမြန်မာစစ်အစိုးရရဲ့တုံ့ပြန်ချက်တစုံတရာတော့အခုချိန်ထိမရှိသေးပါဘူး။